Bangladesh နိုင်ငံမှာရောက်နေကြတဲ့ရိုဟင်ဂျာဒုက္ခသည်တွေကိုဒီ Bangladesh လူမှုအသိုင်းအဝိုင်းတွေထဲမှာတသားတည်းဖြစ်အောင်လို့ပြုလုပ်နိုင်ရေးအဆိုပြုချက်တွေကိုဒီနိုင်ငံသားရဲ့ဝန်ကြီးမာဆုဘင်မိုမန်ကပယ်ချခဲ့ပါတယ်ဒုက္ခသည်တွေနေရာကိုသူ့သဘောနဲ့သူပြန်နိုင်ရေးအတွက်ကုလသမဂ္ဂဒုက္ခသည်များအေဂျင်စီ UNHCR ရွှေပြောင်းခြေချသူများဆိုင်ရာနိုင်ငံတကာအဖွဲ့ CIOM လို့လူသားချင်းစာနာမှုအကူအညီပေးနေကြတဲ့အဖွဲ့အားလုံးအနေနဲ့ကူညီပေးဖို့အတွက်ကိုလည်းနိုင်ငံသားရဲ့ဝန်ကြီးမိုမန်ကပန်ကြားပါတယ်ရေရှည်ဖြစ်တဲ့ရိုဟင်ဂျာအရေးအတွက်အပြေရှားနိုင်ရေးကိုလည်းဘင်္ဂလားဒေ့ရှ်အစိုးရကတန်ဓိဌာန်ချဆောင်ရွက်နေပါတယ်လို့ဆိုပါတယ်ရိုဟင်ဂျာအရေးပူပေါင်းဖြေရှင်းမဲ့အစီအစဉ်တွေအကြောင်းဆွစ်ဇာလန်နိုင်ငံဂျနီဗာမြို့မှာကျင်းပတဲ့ဆွေးနွေးပွဲအတွင်းမှာဒီဘင်္ဂလားဒေ့ရှ်နိုင်ငံသားရဲ့ဝန်ကြီးကအခုလိုပြောကြားသွားတာဖြစ်ပါတယ်။ရိုဟင်ဂျာပြဿနာဖြေရှင်းရေး2024ခုနှစ်အတွက်အစီအစဉ်တွေကိုဘင်္ဂလားဒေ့ရှ်အစိုးရကတင်ပြထားပါတယ်။ရိုဟင်ဂျာလက်ခံထားတဲ့ဘင်္ဂလားဒေ့ရှ်လူမှုအသိုက်အဝိုင်းနဲ့စုစုပေါင်းလူဦးရေ 1.35 သန်းအတွက်ကိုလည်းဒေါ်လာ852သန်းကျော်ရန်ပုံငွေတောင်းဆိုထားပါတယ်ရှင်။